မင်္ဂလာပါခင်ဗျာအခုတစ်ပတ်ဟာခရစ်နှစ်2014ခုနှစ်ကုန်ဆုံးတဲ့ရဲတပ်တပတ်ဖြစ်တဲ့အတွက်ဒီတစ်ပတ်မှာ2014ခုနှစ်တနှစ်တာကာလအတွင်းမြန်မာနိုင်ငံရဲ့လူမှုရေးနယ်ပယ်ကအဓိကဩဇာလွှမ်းမိုးခဲ့တဲ့ဇာတ်တချို့ကိုကောက်နှုတ်တင်ပြချင်ပါတယ်ခင်ဗျာတိုင်းပြည်အတွက်အထူးရေးကြီးတဲ့ကိစ္စရပ်တွေကိုကြိုတင်သဘောထားယူညှိနှိုင်းဆွေးနွေးတာဟာဒီမိုကရေစီနိုင်ငံတိုင်းမှာလှုပ်လှိမ့်လှုပ်ထရှိတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပြီးတိုင်းပြည်အတွက်အကျိုးရှိတဲ့ကိစ္စဖြစ်လို့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုဆက်ပြီးတော့တောင်းဆိုကြိုးပမ်းသွားမယ်လို့ဒေါ်အောင်ဆန်းစုကြည်ကအခုနှစ်ဇန်နဝါရီလ14ရက်နေ့ကပြောကြားခဲ့ပါတယ
်။အန်တီကလေးပွင့်ဆိုင်ဖြေနေဝဲကိုမျော်လင့်တာမဟုတ်ဘူးတိုင်းပြည်အတွက်လိုအပ်တယ်လို့ထင်တယ်။အန်တီမျော်လင့်ချက်အရာတော့တောင်းဆိုတာမဟုတ်ဘူးတိုင်းပြည်အတွက်လိုအပ်တယ်ထင်တယ်တောင်းဆို။
ဖွဲ့စည်းပုံအခြေခံဥပဒေကိုခေတ်စနစ်နဲ့အညီပြင်ဆင်သွားနိုင်ဖို့အတွက်6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကျင်းပဖို့အစိုးရကိုတိုက်တွန်းကြောင်းလက်ရှိအာဏာရကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကနိုဝင်ဘာ25ရက်နေ့ကပြည်ထောင်စုလွှတ်တော်မှာတင်သွင်းပါတယ်။တိုင်းပြည်ရဲ့ပြဿနာတွေကိုထိတ်တန့်ကောင်းဆောင်တွေအချင်းချင်းတွဲဆောင်ဖြေရှင်းဖို့အရေးကြီးတဲ့အတွက်ဒီအစိုးရကိုတင်သွင်းခဲ့တာလို့ပြည်ထောင်စုလွှတ်တော်ကအတည်ပြုပြီးဦးမြင့်ထွန်းကပြောပါတယ
်။ဒီ6ရောက်ကမြန်မြန်လေးတွေ့စီတယ်။ပြည်သူတွေကလည်းဒီတိုးတက်မှုမြန်မြန်လိုချင်တယ်တို့ပြဿနာပေါင်းစုံပေါ့နော်သူရှင်းစေခြင်းနဲ့မြန်မြန်လူကြီးတွေတွေ့စေခြင်းနဲ့အဘယ်ဖြစ်ဖြစ်တိုင်းပြည်ကလည်းမြန်မြန်တိုးတက်ခြင်းခစ်ပေါင်းနှစ်စနစ်ပေါင်းကများစွာဖြတ်သန်းလာပြီအငယ်တို့ငငယ်တွေကဒီတိမ့်တိမ့်နဲ့တိုက်လာနော်အဲ့တော့တော်တော်ကိုပြည်သူတွေဒုက္ခရောက်ဆုံးပါပဲစားကောင်းခြင်းမစားအိတ်ကောင်းခြင်းမအိတ်ရဟိုနိုင်ငံထွက်ပြေးဒီနိုင်ငံနေရှောင်ပုတ်တော်ထဲမှာနေဒါတွေကမဖြစ်သင့်တော့ဘူး
ပြည်တော်စုလွတ်တော်အတီးပြူတောင်းဆိုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုတာဟာလက်တွေ့နဲ့ကွင်းကွာနေပြီးတော့လောလောဆယ်မဖြစ်နိုင်ကြောင်းသမရပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောကြားလိုက်ပါတယ်။နိုဝင်ဘာ25ရက်နေ့ကလွှတ်တော်ကအဆိုတင်သွင်းဆုံးဖြတ်ပြီး RFA ရဆက်သွယ်မေးမြန်းရာမှာဦးရဲထွတ်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။ကျွန်တော်တို့အမြင်တော့ဒီချင်းကပုံချင်းကအတော်ကွဲပြားနေတဲ့အတွက်ကြောင့်မလို့လောလောဆယ်တော့ကျွန်တော်တို့ဖြစ်နိုင်ဦးမယ်မထင်ဘူး။ကျွန်တော်တို့ရဲ့ချင်းကပုံက institution ဖွဲ့ကိုကျွန်တော်တို့ကအခြေခံပြီးတော့စဉ်းစားပါတယ်။ဒါပေမဲ့ဒေါက်တာစုကြည်ရောလွတ်တော်ရောရဲ့ချင်းကပုံတွေကပုံကိုယ်ကိုအခြေခံတာဖြစ်နေတော့ကျွန်တော်တို့တော့အတော်ကွာပါတယ
်။ပုံမှန်436ပြင်ဆင်ရေးဟာတက်မတော်ကိုမလိုလားမုန်းတီးလို့မဟုတ်ပဲဖခင်ဘုเจ้าအောင်ဆန်းထူထောင်ခဲ့တဲ့တက်မတော်ဖြစ်တဲ့အတွက်ထူထောင်ရာကျိုးနဲ့တဲ့အခွန်တူးမခံစားတဲ့တက်မတော်ဖြစ်စေလိုတဲ့အတွက်ဖြစ်တဲ့အကြောင်းအခြေခံဥပဒေပြင်ဆင်ရေးကိုလွတ်တော်ထဲမှာဥပဒေပေါင်းတွေကကြိုးပမ်းသွားမှာဖြစ်ကြောင်းဒေါက်တာစန်းစုကြည်ကပြောလိုက်ပါတယ်။တမရိုစိန်ခေါ်တဲ့စကားတွေပြောတဲ့အတွက်စစ်တပ်နဲ့ထိတ်တိုက်ရင်ဆိုင်ရေးလမ်းမပေါ်ကလူမှုအုံကြမှုလမ်းစဉ်ကိုပြန်ရောက်သွားမလားလို့ဝေဖန်ပြောဆိုတာတွေရှိနေစဉ်အခုနဲ့မေလ29ရက်နေ့ကနေပြည်တော်စပူတီရိအခြေခံဥပဒေပြင်ဆင်ရေးဟောပြောပွဲမှာဒေါက်တာဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်
တမရိုကိုကျမကနေပြီးမုန်းလို့ပြောတာမဟုတ်ပါဘူးဒါကျမထပ်တလဲလဲပြောပါတယ်ဒီတမရိုဟာဖေဖေထူထောင်ခဲ့တဲ့တမရိုမလို့အင်မတန်မှသိခါရှိစေခြင်းနဲ့အင်မတန်မှလူတွေချစ်စေခြင်းနဲ့ပေပေထူတော်ရကျိုးနတ်ခဲ့တဲ့တမတော်ဆိုတဲ့အတွေ့အကြုံမှဖြစ်စေခြင်းတယ်ဒါကြောင့်မလို့ကျွန်မကတမတော်ပေါ်မှာအင်ပဒန်စေနာရှိလွန်းလို့မယူသင့်မယူတိုက်တဲ့အခွင့်အရေးတွေကိုမယူစေချင်တာဖြစ်ပါတယ်အခုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေစုထဲမှာအတိုင်းဆိုရင်တမတော်ကအထူးခွေရခံစားနေရတဲ့အနေအထားမှာရှိနေပါတယ
်ဒီသူကိုယ်စားလှယ်တွေအားလုံးကပြင်ဆင်နေတော့မှတနက်ကင်ထားတဲ့လူတစ်ယောက်ကသဘောမတူဘူးမရဘူးဆိုရင်အင်မတန်အနိုင်ကျင်လောကကြီးရလို့မြင်တဲ့အကြောင်း2008ဖွဲ့စည်းပုံဟာနာဂစ်မုံတိုင်းကြောင့်တပြည်လုံးပူဆွေးနေစဉ်အတင်းကျပ်ဆန္ဒခံအတည်ပြုခဲ့တာဖြစ်တဲ့အတွက်မသားအင်ကိုမိကွန်းပြစ်တယ်လို့အောက်တန်းကျရဲ့လုပ်ရမျိုးဖြစ်ကြောင်းရန်ကုန်ဘိုးစိမ်မှာကွန်းဟောင်းပြောပွဲမှာကိုမင်းကိုနိုင်ကပြောကြားခဲ့ပါတယ
်ပြည်သူလူထုတွေကမုံတိုင်းနိုင်ခံရလို့ကိုယ်တိုင်မခံရတဲ့လူကအစကိုယ့်ရဲ့ခန္ဓာကိုယ်တနေရာမှာထိခိုက်ပျက်စီးလို့ကိုယ်ဆွေးတော့ကြောင်နေတဲ့အချိန်မျိုးမှာပြည်သူတရားလုံးကိုယာတက်ပံကဘာတီတည်းဖိနှိပ်ချုပ်ချယ်အခွင့်ဒုက္ခံဖို့ရေးဆွဲထားတဲ့ဥပဒေကိုဇွတ်ပြထားလေဆိုတာဟာအတုပအေကိုထပ်ပြီးတော့နှီးခွင်းပြစ်တာနဲ့အတူတူပါပဲ
ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ပြင်ဆင်ရေးအတွက် NLD နဲ့88ပုံလင်းလူဖွဲ့စည်းရာကောက်ခံတဲ့လက်မှတ်5တန်းဟာလူဦးရေရဲ့10ရာခိုင်နှုန်းမှရှိပြီးတော့ကြံ46တန်းတည်းက18နှစ်ပြည့်ပြီးသူတွေရဲ့သဘောထားကိုလည်းကြည့်ဖို့လိုတယ်လို့ပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်လို့အငင်းပွားမှုတွေရှိနေစဉ်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကပြောလိုက်ပါတယ်နိုဝင်ဘာလကောင်က VOA သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာမြန်မာစစ်တပ်ကြီးကအခုလိုပြောလိုက်တာပ
ါဒီ5တန်းဆိုတဲ့သူတို့ပြောတဲ့ပမာဏကလက်ရှိကျွန်တော်တို့အဆုတ်ပြန်ထားတဲ့လူဦးရေ51တန်းနဲ့ဆိုရင်တော့10ပုံတစ်ပုံအမှန်တရှိတာပေါ့ဒီ၅တန်းရဲ့စန္ဒကိုလေးထားမှဖြစ်တယ်လို့ပဲတစ်ဖက်ကလည်းစိုးစိုးကြံတဲ့40နဲ့6တန်းသောပုဂ္ဂိုလ်များပေါ့သူများရဲ့အထက်မှာ18နှစ်အထက်ဒုလေးရှိကြမှာပေါ့အဲသူတို့ရဲ့စန္ဒတွေလည်းကျွန်တော်တို့ကအကြည့်ဖို့လိုမှာပေါ့
လွှတ်တော်အနေနဲ့ဖွဲ့စည်းပုံကိုပြင်ဆင်နိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းသွားမှာဖြစ်ပြီးမလို့ကာကွယ်ဦးစီးချုပ်နဲ့ကာကွယ်ဦးစီးချုပ်ကိုဩဇာလွှမ်းမိုးမှုရှိတဲ့သမ္မတဦးသိန်းစိန်အပေါ်မှာဒီကိစ္စတွေဟာအဓိကတည်နေတယ်လို့ဥရွှေမန်းကပြောလိုက်ပါတယ်ဒါလည်းဒီနှစ်နိုဝင်ဘာ18ရက်နေ့ကလွှတ်တော်နိုင်ကသူရဥရွှေမန်းကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောဆိုလိုက်တာဖြစ်ပါတယ
်ကျွန်တော်လည်းပုံစံစတာနဲ့ကျွန်တော်ဒီလိုပြည်ရမ်းနာအစိုးရကစိုးရကိုလောင်းလာတယ်ကျွန်တော်လည်းမရှိဘူးကျွန်တော်တပတ်ကြည့်နေတယ်တကယ်တမ်းပြတယ်တပ်တော်ကအဲ့ဒီလိုပြောချင်တယ်ဒီလိုပဲအောင်မြင်အောင်ပြုလုပ်မှတည်ရဲ့
ဒီနေ့မှာရွေးကောက်ပွဲနဲ့ပတ်သက်လို့ပြောကြားချက်တစ်ခုကိုလည်းတင်ပြကြပါမယ်။နှစ်ကုန်မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲကိုကျင်းပတော့မှာမဟုတ်ဘဲ2015ရွေးကောက်ပွဲကိုသာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ကျင်းပသွားမှာဖြစ်တယ်လို့ပြောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့ပါတယ်။စက်တင်ဘာ9ရက်နေ့ကနိုင်ငံရေးပါတီ35ပါတီနဲ့တွေ့ဆုံပွဲပြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကအခုလိုပြောခဲ့တာဖြစ်ပါတယ်။
ကျွန်တော်ကတော့ပြောတယ်ထွတ်ထွက်ရဲ့ချင်းတိုးသက်ပါတယ်။ပါတီရဲ့ချင်းတိုးသက်ပါတယ်။ကျွန်တော်ကော်မရှင်ရဲ့ချင်းတိုးသက်ပါတယ်။နိုင်ငံတော်ပါတယ်ချင်းတိုးသက်ပြီနော်ပဲမှာဒီနေ့ဂျပန်ရေကောင်မလို့တော့ဘူးဆိုတော့ဒီနေ့ကျွန်တော်တို့ပါတီရဲ့တွေ့ပြီးတော့တီဗီပြောကြားရေးနဲ့ပဲအဲသတင်းစာစီးနေမှာလုပ်ခဲ့ပ
ါအခုတော့မမသားသားစကားများအစီအစဉ်ရတော့လောက်ပါပြီခင်ဗျာကြည့်ရှုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သစ်ဖြစ်ပါစေလို့ဆုမကောင်းတောင်းပါတယ်ခင်ဗျာ